American တိုင်းမှာအခြေချဆုံးတက်ခဲ့ခဲ့တဲ့အဖဂန်ကအဆင့်20ကျော်စစ်ပွဲအဆုံးသတ်ပြီး American တပ်တွေအဖဂန်ကနေပြန်ယူသိမ်းခဲ့ရတဲ့ပတ်သက်ပြီးနိုင်ငံခြားရေးဝန်ကြီး Anthony Blinken ကတနင်္လာနေ့သတ်တော်ကျမ်းစာပွဲမှာခုခံကာကွယ်ပြောဆိုခဲ့ပါတယ်။တကယ်လို့တမန်တော် Joe Biden ကစစ်ပွဲဆက်ဆင်နေမယ်ဆိုရင် Afghan Taliban တွေမှထိန်းချုပ်နိုင်ရန်ကာကွယ်ဖို့နဲ့ American ဂျိုးစီကခုခံကာကွယ်ဖို့ American တပ်တွေကို Afghan ကိုထပ်ပြီးဆေးလွတ်ဖို့လိုအပ်မှာဖြစ်တယ်လို့ထိခိုက်တိုက်စုံးမှုတွေရှိလာနိုင်ပြီး Afghan ကလည်းရုံးမထွက်နိုင်မဲ့ဖြစ်နေနိုင်တယ်လို့အလို့တော်နိုင်ငံခြားရေးကော်မတီစစ်မှောက်မှာထပ်ဆိုခဲ့တာပါ။ဒါပြင်အဖဂန်မှာကူးတဲ့အချိန်ပိုပိုကြာဆက်နေရင်အဖဂန်လုံခြုံရေးတပ်တွေဒါမှမဟုတ်အဖဂန်အစိုးရဘက်ကသူတို့ဖော်တာရက်တိနိုင်စွမ်းရှိလာမယ်ဆိုတဲ့အထောက်အထားတစ်စုံတရာမတွေ့ရဘူးလို့လည်းပြောပါတယ
် Dollars and support equipment and training did not suffice
အမေရိကန်ရဲ့နှစ်ပေါင်း20ကျားဒေါ်လာဘီလီယံရာနဲ့ချီထောက်ပံ့မှုတွေစစ်လက်နက်နဲ့စစ်တပ်တန်းတွေပေးခဲ့တာတော့ဘာမှမထူးခြားရင်နောက်တစ်နှစ်ဖြစ်စေ9နှစ်ဒါမှမဟုတ်10နှစ်ထပ်သေးတဲ့ထူးခြားနိုင်မှာမဟုတ်ဘူးလို့စစ်တော်မှာဝန်ကြီးတန်ခင်ကတင်ပြခဲ့တာဖြစ်ပါတယ်။အာဖဂန်သမ္မတအရှုခ်ခါနီကတော့အောက်တိုဘာလမှာအာရဗ်စစ်ဘောများသမ္မတနိုင်ငံကိုထွက်ပြေးခဲ့တဲ့နောက်တာလီဘန်တွေကနိုင်ငံကိုထိန်းချုပ်ခဲ့တာလည်းဖြစ်ပါတယ်။